ကင်းပြည်နယ်ထဲမှာစစ်ရေးအခြေအနေတင်းမာနေချိန်မှာပဲကင်းရင်မျိုးသားစည်းရုံးတပ်မဟာ၃ထိတ်ချုပ်နေမြေညောင်လေးပင်ခရိုင်ထဲမှာစစ်ကောင်းစည်းရဲ့ပိတ်စလုတ်တိုင်ရင်ဖြစ်တဲ့ခလာရ164တိုင်ရင်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒီဆုံးတာတွေရှိနေတယ်လို့ဖမ်းဆီးအသက်ဖြတ်ခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုမအေးမာကသတင်းပေးပို့ထားပါတယ
်ကင်းရင်မျိုးသားစည်းရုံးတပ်မဟာ၃ထိတ်ချုပ်နေမြေညောင်လေးပင်ခရိုင်ထဲမှာ AB လ14ရက်နေ့နဲ့15ရက်နေ့တွေကစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာအပြင်ဒေသခံပြည်သူ၅ဦးကိုအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ
်။14ရက်နေ့ကျမှတော့အဲလေတော့ကြည့်ပါလေလက်နက်ကြီး150တင်ငန်းကမမဟောအောင်ဝင်စားလက်နက်ကြီးအုံပြေးခဲ့ပြီးတော့15ရက်နေ့မှာစော်စီနေတဲ့ကကောက်ခွေကြီးပါမှာအသက်33နှစ်အရွယ်တော့ကိုစော်ဝင်းသေးကို
အ
စကစားလက်အောက်ခံကြည့်သူစစ်အဖွဲ့ကအကြောင်းမဲ့ဖန်စီတက်ခဲ့ပါရဲ့မယ်။ဆက်လိုက်ရ164တက်ရင်ရပဲ။အနာပေါက်ကြီးရသာ၄ဦးပဲဖန်စီပြီးတော့တက်သွားရမှာရဲ့။နောက်သူတို့ကတော့သူနာမည်ရောကိုဘူးစောတို့ကိုစောမင်းသိန်းနဲ့ကိုမောင်စောမင်းသိန်းပေါ့။အခြားလူ၅ဦးနဲ့အားလုံး၅ဦးပါမှာရဲ့သူက15ရက်နေ့မှာသူတို့အကြောင်းမဲ့သူဒီက၅ဦးဖန်စီတက်ခဲ့ပါတာပေါ့
။အခုတေဆုံးသူ၅ဦးဟာစောချီမြို့နယ်နဲ့လေတို့မြို့နယ်တွေကဒေသခံတွေဖြစ်ကြတယ်လို့လည်းဆိုပါတယ်။ကောက်ခွေကြီးရွာသားကတော့စိတ်ကျမ်းမာရေးမကောင်းသူတူဦးဖြစ်ကြောင်းဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်ရင်းရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင်းဒေသခံပြည်သူတွေထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းရှိနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်ဆွဆဲပြီးဖမ်းဆီးတပ်ဖြတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကဆက်ပြောပြပါပါတယ်အ
ဲဖမ်းဆီးလို့တပ်ရင်းကမကြမကြပဲကျွန်တော်တို့ကဆော်ဒီနေနေလေလို့နေတယ်ဘူးအနေသားလို့ပဲသူကလက်နက်ကြီးပြစ်ခဲ့ပြီအခုရွာသားတွေပါဆိုဖမ်းပြီးတော့တောက်ပါရွာသားတွေကြောက်ပြီးတော့အကုန်လုံးရွာမှာမနေရဘူးဖတ်သေးရပါကျန်တဲ့လူကိုတွေ့နေဆိုဖမ်းတောက်ပ
ါအခုဆိုရင်ညောင်လေးပင်ခရိုင်ထဲမှာဒေသခံတွေဟာနေအိမ်တွေမှာနေထိုင်မရတော့ဘဲထွက်ပြေးနေရပြီးစစ်ဘေးရှောင်ပြည်သူတောင်းနေချီပြီးရှိနေတာပါနေ့စဉ်လဲစစ်ကောင်စီရဲ့တရင်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်နေအိမ်တွေပျက်စီးပြီးဒေသခံတွေထိခိုက်ဒေဆုံးမှုတွေလည်းမကြာခဏဖြစ်ပေါ်နေပါရဲ့ရှင်